kapa mi diga ro tulu ga ro more yi ya ga ro lo de tat ma lai bi bo no pyaung le lai bi bo chotaro nai nya ma le ba phit le so ro adika ga di yin wo yin haung bo no 30 ja phet thain le yin le yo di aso wa nai nya di chotaro nai nya thot de sat mu song di yo a la le yo shi le bo a ri kaung le yo phet thain bi yo asa ro tin tin na ta khu pi lo lu tu u chin ye kyaung chin si ye ho bo no ko ma pa san shin si ni bai ko so de free permit ka ta khu a la le shi le ko ga anik ka dong ga ro chotaro ga da ga ro more a nei de ya ni bi lo chotaro ga twin lo ya da bo u ma 2000ချက်ကနေစပြီးတော့တွန်းလို့ရတာလေးရှိတယ်ဒီနေ့လည်းကြာတော့အစိုးရကဘာလို့တိကျလိုက်လဲဆိုတော့ဟိုမော်တော်ရင်းနေရန်ကုန်မြို့မှာပေါ့နော်ကျွန်တော်ပမာဏများပြားနေတဲ့အတွက်ကြောင့်ဆိုပြီးတော့မော်တယ်ဒီဟိုမော်တယ်ကြီးရမော်တယ်တမတ်ချက်တွေပို့ပေါ့အဲ့ကောင်တွေဘာလို့လိုက်လဲဆိုတော့2017ကနေစတွင်ခိုင်းတယ်ကွာ
ဟုတ်ပြီ
ဒီဝင်ကောင်းဆိုရင်လေ2017မော်တယ်ကနေ14ပေါ့နော်ဟိုလူလူကြီးရဲ့ free permit ဘန်ကောက်ဖွင့်ရမယ်ဆိုရင်လည်းဒါက15နေ19ဒါကိုဘယ်မောက်တမျိုးတွေလည်းပြေးတယ်အဲအဲ့လိုမျိုးတွေပေါ့အဲ့ဒီကကြာတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကကုန်ကြစိတ်တွေကနစလောက်ကိုတက်သွားတဲ့ပုံစံမျိုးဖြစ်သွားတာပေါ့ကွာ
ခုထုတ်ပြန်လိုက်တဲ့ဥပဒေတွေဟာဘာဆိုဗမာမြန်မာနိုင်ငံမှာကျွန်တော်တို့ကြားဘူးတလို့ဆိုလို့ရှိရင်ကိုမင်းမင်းရဲ့ဟိုကားဒီတင်သွင်းခွင့်ဥပဒေကအဲ့ဒီနှစ်တေကန့်သတ်တဲ့ကိစ္စတွေဘာတွေအကုန်ဒီကားနဲ့ပတ်သက်တဲ့ဒီဥပဒေတွေဟာမကြာခဏမျိုးမျိုးပြောင်းနေတတ်တော့ဒီအခုထွက်တဲ့ဥပဒေကရောဒီကားလုပ်ငန်းလုပ်နေကြတဲ့သူတွေကြားထဲမှာဒါအတီးဖြစ်ပြီးလို့ယူဆသလားဘာဆိုဟိုနောက်ခဏနေပြောင်းအောင်မလားဆိုတဲ့ဥစ္စာမျိုးပေါ့နော်ဒီဟိုရင်တမမနဲ့စောင့်ကြည့်နေတဲ့အနေအထားမျိုးလားဘယ်လိုများရှိပါလဲ
အခုကတော့ကေရန်တော့ဖြစ်ဖြစ်နေတာပေါ့ကိုကဘယ်လိုပြောမလဲမော်ဒယ်ကြီးကတမတ်ချက်ဟိုဘောထုတ်ပြန်လိုက်ပြီဆိုရင်သူနဲ့ကားနဲ့ပတ်သက်တဲ့အခွန်တန်ဖိုးကိုလည်းဟိုထုတ်ပြန်ပေးရမှာပေါ့နော်တကယ်တော့အခုကကြာတော့ဘာဖြစ်လဲဆိုတော့မော်ဒယ်ကြီးကတမတ်ချက်ကိုသူက2019အတွက်ဆိုပြီးတော့ထုတ်လိုက်တယ်ဒါပေမဲ့ကျွန်တော်နိုင်ငံမှာဖြစ်တာကဘာဖြစ်လဲဆိုတော့တစ်နှစ်ပြီးတစ်နှစ်ကိုပြောင်းလဲပြီးထုတ်လုပ်နေတယ်ဒီဥပဒေလောကတခုထုတ်လိုက်တယ်ကွာဟို3နှစ်ဖြစ်မလား5နှစ်ဒီတက်တန်းသွားမလားအဲ့လိုမဟုတ်ဘူးတစ်နှစ်ကိုတစ်ခါလောက်ကိုဟိုအမျိုးမျိုးပြောင်းနေတယ်ဂျာထဲမှာသူတို့ဟိုကဖြစ်တယ်ဆိုရင်လည်းတခုခုကိုသူတို့ချက်ချင်းထုတ်ပြန်ပြီးတော့ပြောင်းလဲတယ်အခုကဘာဖြစ်နေလဲဆိုတော့ကျွန်တော်မော်ဒယ်ကြီးကတက်မှတ်လိုက်ပေမဲ့ကျွန်တော်တို့ရဲ့ကားဟိုတင်သွင်းမှုကြားတင်တဲ့အခွန်တန်ဖိုးတွေကကားရဲ့အခွန်တန်ဖိုးတွေကခုဒီကိုမတက်မှတ်သေးဘူးအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဈေးကွက်မှာတော်တော်ကြီးကိုဟိုကြဲရိုက်နေတယ်တကယ်တမ်းတွဲပြီးထုတ်ပြလိုက်တဲ့အခါကျရင်တော့ဒီဒီငင်ငင်ဖြစ်သွားရင်တော့ကားဈေးကွက်ကတော့ငြိမ်သွားမှာပေါ့နော်အခုလိုတော့မော်ဒယ်ကြီးကတော့အတီရောဖြစ်သွားပြီပေါ့ကွာ
နိုင်ငံတကာမှာရှိတာကတော့ဒီမော်တော်ယာဉ်တစ်စင်းဆိုလို့ရှိရင်သူ့တန်ဖိုးအလိုက်တပေါ့900ခန်းလို့ဆို900ခန်းလို့100ခန်းလို့ဆို100ခန်းလို့သူတို့ကောက်တယ်ပေါ့နော်ကွန်ပီစီတစ်ခုပေါ့မော်တော်ကားမရလို့မဟုတ်ဘူးဆိုတော့မြန်မာနိုင်ငံမှာရောအဲ့လိုမျိုးရာခိုင်နှုန်းနဲ့သူအတီးကြကောက်တာအခုမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့အဲ့ဒါကြောင့်မို့လို့အဲ့လိုဖြစ်နေတာလား
အခုကအဲ့လိုမျိုးကသူကအဲ့ရာခိုင်နှုန်းကိုသူကမထုတ်ပြန်သေးတာခင်ဗျဟိုဘယ်လိုပြောမလဲကျွန်တော်တို့နိုင်ငံမှာအခုလိုဥမာနိုင်ငံဥပောင်းတော့အခုလိုနိုင်ငံမှာဆိုရင်ဥမာ360နဲ့ကားစီရမယ်တော့ဥမာပေါ့နော်ဟိုဘောဒေါ်လာ6000နဲ့ကားရှိဝယ်လို့ရတယ်မဒါမှမဟုတ်ဒေါ်လာ6000နဲ့ကားဝယ်လို့ရတယ်ကားတန်ဖိုးပဲ Genetics ကဘာမှတိတ်ပြန်မှာမရှိဘူးကျွန်တော်ဒီမှာကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကကားစံဂျူဒီဆိုတာရှိသေးတယ်ပြီးတော့ဒီမှာဟိုကာညာနာဆိုတာရှိသေးတယ်ခွန်လေးကအမျိုးမျိုးပဲကားတည်းရဲ့တန်ဖိုးပုံမူတည်ပြီးတော့ပဲသူတို့ကောက်မလားဒါမှမဟုတ်ပဲဒီပြီးတော့နောက်ထပ်အဲ့အပြင်နောက်ထပ် plus ပေါ့နော်ဝင်းဝေခွန်ဆိုတာလည်းရှိသေးတယ်အဲ့တော့ကားတစ်စီးကကျွန်တော်တို့ကဥမာ300တန်းသွင်းမယ်ဟေ့ဆိုရင်တကယ်တမ်းကသူ့ရဲ့တန်ဖိုးရဲ့ဖုံးစားလောက်ကိုကျွန်တော်တို့ကပေးနေရတယ်ခွန်
ဟုတ်ကဲ့မလို့အဖဲနဲ့ဒီလူတို့ကနာနေတာပေါ့ဒီကားဝယ်စီတဲ့လူကပေါ့ဆိုလိုချင်တာ
ဟုတ်ကဲ့ပါခင်ဗျာဘာလဲဆိုတော့သူတို့ကလည်းဟိုအရင်ဆိုးရတယ်ပြင်ညာသွားတယ်ပေါ့နော်ဒီတနိုင်ငံလုံးမှာဒီဝင်ဝေဘတ်ဂျက်ကြီးကဝင်ဝင်မှာကောင်းလို့ကတော့ဒီအခွန်ခါနေဒီကားတင်နေရနေရတယ်ပေါ့နော်တကယ်တမ်းကကျွန်တော်တို့ကဒီအင်ဒီဂျီနိုင်ငံတွေဆိုရင်တကယ်တမ်းက3,560နဲ့စီးလို့ရနေတဲ့ကားတွေကိုကျွန်တော်တို့ဒီပမာဏနိုင်ငံမှာ300-300နဲ့ပြည်စီနေရတယ်အဲ့လိုဖြစ
်နောက်တစ်ခုကကျွန်တော်တို့ဟိုဒီအခုအကားတွေတင်သွင်းခွင့်ဟိုးအရင်တော့ကပိတ်ထားရာနေပြီးတော့ဟိုစစ်စိုးရလက်ထက်ကပိတ်ထားရာနေပြီးတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာကားတင်သွင်းခွင့်ပါမစ်တွေချပစ်လိုက်တယ်ကားတွေတင်သွင်းကြလို့ဆိုတော့ကားစီးတွေဝုန်းနေကြသွားရောပေါ့နော်။နောက်အခုလဲစိုးစိုးကကျွန်တော်တို့အစမှာပြောခဲ့သလိုပါမစ်ကိစ္စတွေဟုတ်တယ်မဟုတ်ဘူး။ပါမစ်ကဟိုလိုဖြစ်မယ်ဒီလိုဖြစ်မယ်ဆိုတော့ဒီပါမစ်ဘလောင်းမလဲကိစ္စတွေကြောင့်ကားစီးတွေကအတက်အကျကျန်းနေတယ်ဆိုတာကဟုတ်လားဗျာ။အဲ့ဒီပါမစ်ကြောင့်မို့လို့အခုနောက်ပိုင်းမှာဖြစ်တဲ့
အဲ့ဒါလည်းဟုတ်ပါရဲ့ခင်ဗျာ။ဘာလဲဆိုတော့တကယ်တမ်းကပေါ့နော်။အရင်စိုးကထုတ်ပြန်သွားတယ်ဆိုလို့ကျွန်တော်တို့ကဒီထုတ်ပြန်တဲ့ဥပဒေပေါ့နော်။နှစ်နှစ်ဖြစ်နေနှစ်၊သုံးနှစ်ဆိုလို့သုံးနှစ်ကျွန်တော်တို့ကဆက်သွားလို့ရတယ်အဆင်ပြေတယ်လေ။အဲ့လိုမျိုးအဲ့လိုတော့ကျွန်တော်တို့ကဥမာတစ်ခါကျသူတို့ထုတ်ပြန်လိုက်တဲ့ဥပဒေတွေကလည်းနောက်ကျတယ်ကွာလမ်းပိုင်းနောက်ကျတယ်အဲ့လိုမျိုးဥမာတကယ်တည်းကြိုထွက်ရမှာပေါ့နော်ဥမာကျွန်တော်2018ဆိုရင်တကယ်တည်း2019ကျွန်တော်တို့အော်တိုဘာဟိုစက်တင်ဘာအော်တိုဘာလို့ကျွန်တော်ပြင်ဆင်ချိန်လဲရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဥပကအရင်နှစ်အစိုးရကတော့နှစ်နှစ်ပြုတ်ကျညာထားတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းအစိုးရကကြာတော့အခုဒီဥပဒေကတော့တစ်နှစ်ပဲဆက်သွားမှာနှစ်နှစ်ပဲဆက်သွားမှာလားမသိဘူးတကယ်တည်းကကျွန်တော်တို့ကလုံးဖို့ကင်ဖို့တော့ကဟို3နှစ်တန်ဒီ5နှစ်တန်ဒီပတ်ပြီးလိုက်ရင်တော့ကျွန်တော်တို့အဆင်ပြေနိုင်တာပေါ့နော်
ဟုတ်ကဲ့
အဲ့ဒါကြောင့်လည်းကားစီကိုလည်းညင်သွားမှာပေါ့အခုကအကြာကတော့အတက်ကြာကတအားကျန်းနေတယ်အဲ့လိုဖြစ်နေတာပေါ့
အခုအတန်းဆိုရင်တော့ပြောမယ်ဆိုရင်တော့ဒါအစိုးရကိုလက်ညှိုးထောက်ပြစရာတွေကတော့အများကြီးရှိတာပေါ့အရင်အစိုးရဆက်ဆက်ကလည်းဒီဥပဒေတွေပြဋ္ဌာန်းခဲ့တယ်အခုလက်ရှိအစိုးရလည်းတန်းတန်းတလောက်ပြင်နေတယ်လို့ဆိုပေမဲ့လက်တွေ့မှာ ဘာမှအကောင့်တဲပေါ့တိတိပပဟောပေါ့နော်လူတုအတွက်တကယ်အကျိုးရှိနိုင်တဲ့လူတုဈေးနှုန်းတက်တက်တာနဲ့ဝယ်စီးလို့ရနိုင်တဲ့ဟာကိုအထောက်အကူပြုစေမယ့်ဥပဒေမျိုးကတော့ထွက်မလာသေးဘူးလို့ပြောလို့ရတာပေါ့နော်
ဟုတ်ကဲ့ကောင်မင်းအဲ့လိုပြောလို့ရပါတယ်ဗျာ။ဘာဖြစ်လဲဆိုတော့ဒီအစိုးရကဒါသာလားကိုကဒေါ်လာနဲ့ချစ်ချစ်လက်ငင်းပြီးမဟုတ်ဘူးချစ်ချစ်လက်ငင်းပုတ်စားလို့တော့အဆင်မပြေဘူးပေါ့။ဒါပေမဲ့ဘာတွေဖြစ်နေတာလဲဆိုတာကိုလည်းဒီတကယ်လဲကိုကွင်းစင်းလေးလာဖို့လိုတယ်လို့ပြောကျွန်တော်ကသိနေပါတယ်။ဘာလို့လဲဆိုတော့တကယ်အပေါ်ပိုင်းခေါင်းဆောင်တွေကဒီလိုပြောမယ်ပြောလို့ပြောပြီးမယ်အောက်ခြေကလည်းလိုက်ပြောင်းလိုက်ခြင်းမှာပြောင်းလိုက်မယ်ပေါ့
။ကိုမင်းမင်းတို့လိုမျိုးဒီကားဈေးကွက်မှာရှိနေတဲ့ဟိုပါပေါ့နော်ကားဈေးကွက်အကြောင်းတည်တဲ့လူတွေရဲ့အမြင်အရဆိုရင်ဒါမှမဟုတ်ကိုအချင်းချင်းကြမှာပြောမိတဲ့ပြောဆိုဆွေးနွေးကြတာများရှိသလားပေါ့နော်အဲ့ဒီအမြင်အရဆိုလို့ရှိရင်ကားဈေးကွက်တည်ငြိမ်သွားအောင်ကားဝယ်စီးတဲ့သူတွေအတွက်အဆင်ပြေအောင်အင်းကြီးချင်းတွေကနေလိုပဲဟိုတန်ရတန်ကြီးလေးပဲပေးပြီးဆီးလို့ရနိုင်တဲ့အနေအထားဖြစ်အောင်ဆိုရင်အစိုးရအနေနဲ့ဘာတွေများလုပ်ပေးတင်တယ်လို့မြင်လဲ
ကျွန်တော်တို့ကတော့ဖြစ်စေကြတော့အခုကလည်းအစိုးရကဘာဥထားထက်ကြတယ်ဆိုတော့ကျွန်တော်ဆိုတော့ COE ဆက်ဆံအကောင့်နဲ့ပုံတော့အခုကစီမားတော့ COE ဆက်ဆံတော့ဟိုကလည်း7နှစ်ပေါ့ဒီမှာကားက2015ထုတ်ပြီးမြဲလေဒီ2019မှာရောင်းနေတယ်2019နဲ့စပြီးတော့ဒိတ်တက်သွားမှာကိုအဲ့လိုမျိုးပေါ့အဲ့လိုလည်းသူကဖော်မယ်လဲပြောတယ်ဆိုတော့ဥပကကျွန်တော်တို့ဒီပြည်မှာရှိနေတဲ့လူတွေကပြည်သူလူတွေကဒီအစိုးရကောလာဟလာကိုပဲကျွန်တော်နားထောင်ပြီးတော့သူရောသူရောပေါ့ဥပကတချို့တွေကကြောက်တယ်ပြီးရောင်းတော့လေဈေးကွက်ကြီးကဝုန်းကနေထုတ်ကြတော့အော်ဟိုတို့လူပြောင်းလဲမယ်ဟေးဆိုတော့လေအတင်းဝယ်လို့ရလိုက်တဲ့အခါကျတော့လေဒီပွက်ကြီးကထိုးတက်သွားပေါ့တကယ်တမ်းလည်းဒီကောလာဟလကမဖြစ်ဖြစ်ဘူးဆိုတာကလည်းဒီအစိုးရပေါ်မူတာပေါ့နော်သူတို့အတွင်းဘက်ကလူတွေကနေပြီးတရေပေါက်ကြပြီးထွက်လာတဲ့အခါကျတော့ကျွန်တော်မော်ရယ်ကြီးရနေတယ်ပေါ့ထွက်လာတာတလောက်ရှိပြီအစိုးရမဟုတ်ဘူးလည်းမငင်ဘူးမဟုတ်တယ်လည်းမငင်ဘူးဘာမှလည်းမပြောဘူးတကယ်တမ်းထွက်လာတော့လေဒီကောလာဟလကြီးအဲ့ဒီအခါကျတော့လေကျွန်တော်တို့ဒီဘက်ကလူတွေကလည်းဒီလူတွေကလည်းဒီကောလာဟလကိုပဲဒီနေ့ကြီးတဲ့သားစားနေရတာပေါ့နော်